မစ္စတာယထောကိုလွတ်အောင်ဆွမ်းဆောင်ပေးခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျင်ဝက်ပြေမြန်မာခီးစဉ်ကိုမြောက်ကိုရီးယားကဖမ်းပြီးအမေရိကန်သမ္မတဟောင်းဘေးကလင်တန်နဲ့ပြန်လွှတ်ပေးတဲ့တရုတ်အမျိုးသမီးနှစ်ဦးနဲ့နှိုင်းယှဉ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။မစ္စတာဂျင်ဝက်နဲ့သမ္မတဟောင်းဘေးကလင်တန်တို့ရဲ့လွတ်ရကြောင်းအမေရိကန်ပေါ်လစီကိုရှုတ်ထွေးစေနိုင်တယ်လို့ AP သတင်းတောက်လော်လီတာဘော်ဒါကဝေဖန်ထားပါတယ်။အဆိုပါပုဂ္ဂိုလ်နှစ်ဦးလုံးဟာအဖမ်းခံရတဲ့အမေရိကန်လူမျိုးနှစ်ဦးကိုပြန်လွတ်အောင်လုပ်နိုင်တာတော့မှန်ပါတယ်။ဒါပေမဲ့ဒီချက်ကြောင့်ပြောင်းလဲမှုကိုဖိတ်ခေါ်နိုင်တဲ့တန်တမာတကားကိုနှစ်ဦးလုံးကဖွင့်လိုက်နိုင်တယ်လို့ကမ္ဘာ့ဥပမာရဲ့နိုင်ငံရေးပေါ်လစီတကားကိုလည်းပိတ်ပလိုက်နိုင်တယ်လို့ဝေဖန်ထောက်ပြထားပါတယ်။မစ္စတာဂျင်ဝက်နဲ့သမ္မတဟောင်းမစ္စတာကလင်တန်တို့ရဲ့ကယ်ဆယ်ရေးမစ်ရှင်တွေကတခုနဲ့တခုတိတ်ကလွန်းတဲ့အတွက်မြန်မာနိုင်ငံလိုတခြားသင်းကွဲနိုင်ငံတွေဘက်ကကြည့်ရင်ဥပမာအစိုးရနဲ့ဆက်ဆံတဲ့နေရာမှာအမေရိကန်လူမျိုးတွေကိုတစားကန်လုပ်တဲ့နှီးဟာအမြတ်အစွန်းရှိတဲ့နိုင်ငံရေးပရိယတ်တရားဖြစ်နိုင်တယ်လို့အထင်ရောက်စေနိုင်တဲ့အကြောင်း AP သတင်းတောက်လော်လီတာကထောက်ပြပါတယ်။အဲဒါပြင်အမေရိကန်တွေကိုနေရုပ်လို့သုံးတဲ့နှီးနဲ့တရားဝင်မှုရနိုင်တယ်အစစ်မြေခေါင်းဆောင်တွေရဲ့အာယုံဆိုင်မှုရနိုင်တယ်လို့တခြားသင်းကွဲနိုင်ငံတွေထင်သွားနိုင်စရာရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တာမကြီးဟောင်းဂျွန်ဘော်ဒန်ကလည်းထောက်ပြပါတယ်အခုလိုမစ္စတာဝက်ပြေမြန်မာခီးစဉ်မျိုးကစစ်ခေါင်းဆောင်တွေကိုလေးစားမှုနဲ့အတိမတ်ပြုတ်လို့ဖြစ်သွားနိုင်တာမို့ဒဏ်ခတ်ပိတ်ဆို့မှုကိုဖိအားပေးဖို့အမေရိကန်ကိုအခက်တွေ့စေနိုင်တယ်လို့ကြွမ်းကျင်သူတွေကစောရကတက်ပါတယ်အဲ့တစ်ချိန်ထဲမှာပဲမစ္စတာဝက်ကိုလက်ခံတွေ့ဆုံတဲ့အချက်ကြောင့်မြန်မာစစ်ကောင်းဆောင်တွေအထူးကြံဘွားကရုံထွက်ဖို့လမ်းစရှာတာတမဏိချုပ်ကင်မှုကိုရှော့ပေါ်တာမျိုးဖြစ်ဖို့မျှော်လင့်ပေမဲ့မြန်မာစစ်စိုးရဘော်ဒဏ်ခတ်တာတွေရုတ်သိမ်းမှုဆိုတာကတော့စောလွန်းတယ်လို့ဩဇာကြီးမားတဲ့အမေရိကန်နိုင်ငံညွှော့မြို့တုပ်နယူးယောက်တိုင်းသတင်းစာကြီးရဲ့အယ်ဒီတာအဘော်ကနေဥပမာအစိုးရကိုသတိပေးထားပါတယ်။အဲ့တစ်ချက်ထဲမှာပဲမြန်မာနိုင်ငံရုပ်ောက်ပွဲအပေါ်ဩဇာလွှမ်းမိုးနိုင်ဖို့မျှော်လင့်နေဆိုရင်ဥပမာအစိုးရအနေနဲ့ဒေါ်ဆန်းစုကြည်အမှုကြောင့်ဆိုင်းထားတဲ့American policy ပြန်လည်တုံ့တက်ရေးကိစ္စကိုမြန်မြန်ဆန်းဆန်းလုပ်တင်တယ်လို့ပါ New York Times editor အဘော်ကအကြံပြုထားပါတယ်။editor အဘော်မှာဆက်ပြောတာကဒေါ်ဆန်းစုကြည်ဟာမြန်မာစစ်စိုးရပေါ်စီးပွားရေးဖိအားပေးမှုကိုအခိုင်အမာထောက်ခံသူဖြစ်တယ်။ဒါပေမဲ့ Mr. Jim Webb ကဒေါ်ဆန်းစုကြည်အနေနဲ့တချို့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းမှုမဆန့်ကျင်ပါဘူးလို့ပြောထားပါတယ်။ NRI ရှိနေကထုတ်ပြန်တဲ့ကြေညာချက်မှာတမျိုးဖြစ်နေပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောတဲ့အမြင်ကိုကျွန်ုပ်တို့ဓာတ်ရိုက်ကြားလိုပါတယ်လို့ရေးထားပါတယ်။အဒီချက်ဟာဒေါ်ဆန်းစုကြည်အပေါ်နယူးယောက်တိုင်းသတင်းစာကြီးကဘလောက်ထိအလေးထားတယ်လဲပေါ်လွင်တယ်လို့ဖတ်ရသူတွေကမှတ်ချက်ချပါတယ်။အဒီနေရာမှာအမေရိကန်တန်ခတ်မှုဘယ်နှမျိုးရှိတယ်လဲပြန်ကြည့်ဖို့လိုပါတယ်။မြန်မာနိုင်ငံပေါ်အမေရိကန်တန်ခတ်မှုအမျိုးအစားတွေပုံစံအမျိုးမျိုးနဲ့ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနယာယီပြောခွင့်ရပုဂ္ဂိုလ်ရောဘတ်ဝုဒ်ကရှင်းပြပါတယ်။အဲဥပမာ2008ခုနှစ်ကပြတ်ထန်းတဲ့မြန်မာနိုင်ငံဆရာကြောင်းမြတ်ဥပဒေ2003ခုနှစ်ကပြတ်ထန်းတဲ့မြန်မာပြည်သူလွတ်မြောက်ရေးနဲ့ဒီမိုကရေစီဥပဒေ1998ခုနှစ်နိုင်ငံခြားလုပ်ငန်းများပို့ကုန်ငွေကြေးထောက်ပံ့မှုနဲ့တခြားဆက်ဆက်တဲ့ဥပဒေတွေအပြင်လူမောင်ခိုကာကွယ်ရေးဥပဒေနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေစတာတွေအပါအဝင်မြန်မာစစ်စိုးရရဲ့ပူးပေါင်းဆောင်ရွက်မှုအဆင့်တန်းကိုတတ်မှတ်တဲ့ဥပဒေတွေလည်းရှိတယ်လို့မစ္စတာဝုဒ်ကပြောပါတယ်ဒါရီမကမြန်မာစစ်စိုးရပေါ်အမေရိကန်ဒဏ်ခတ်မှုတွေထဲမှာမူရစေကူတတ်မှုဥပဒေနိုင်ငံခြားအထောက်ကူပြုဥပဒေလက်နက်တင်ပို့မှုချင်းချုပ်ရေးဥပဒေရေဘူးကအကောက်ခွင့်ကင်းလွတ်ခွင့်ပြန်သုံးသပ်ရေးဥပဒေပို့ကုန်သွင်းကုန်ဘဏ်ဥပဒေစတဲ့ဥပဒေတွေလည်းပါဝင်တယ်လို့ USA Engage အဖွဲ့ကလည်းထုတ်ပြန်ထားပါတယ်အခုလိုများပြားလာတဲ့မြန်မာအစစ်အစိုးရပေါ်ဒဏ်ခတ်ထားတဲ့ဥပဒေတွေကဘယ်ဥပဒေမျိုးကိုအမေရိကန်ကရုတ်သိမ်းတင်တယ်လို့ Mr. Jim Webb ကဒေါ်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးတို့ရရှင်များခင်ဗျာမြန်မာနိုင်ငံရှိဒီမိုကရေစီနီးကျကျရွေးကောက်တင်မြောက်ထားတဲ့အစိုးရတရအနေနဲ့အချင်းနေအရရပေါ်မှာဆောင်ရွက်မှုတွေပြည့်စုံနေပါပြီလို့မြစ်တာရက်ခံခဲ့ရင်အမေရိကန်နိုင်ငံရဲ့ပိတ်ဆို့မှုဥပဒေတွေကိုအမေရိကန်သမ္မတကရုတ်သိမ်းခွင့်ရှိပါတယ်။အဲဒီဆောင်ရွက်မှုတွေထဲမှာလူခွင့်ရေးချိုးဖောက်မှုအဆုံးသတ်ရေးအတွက်စစ်စိုးရကပြည့်စုံလုံလောက်အောင်ဆောင်ရွက်ခြင်းနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးပြီးဒီမိုကရေစီအစိုးရဖြစ်အောင်ဆောင်ရွက်ခြင်းအရသာအစိုးရကိုအာဏာလွှဲပြောင်းပေးဖို့ဒီမိုကရေစီအင်အားစုတွေနဲ့သဘောတူညီမှုရယူခြင်းမြန်မာကိုနိုင်ငံတကာမူရစီဝါတံပြန်နှိမ်နှင်းမှုသဘောတူညီချက်ပါအချက်ဒီကိုလိုက်နာဖို့ပြက်ကွက်စည်းရင်းကပယ်ဖျက်ခြင်းစတဲ့အချက်ဒီနဲ့ပြည်စုံရင်ဒီပိတ်ဆို့မှုဥပဒေပြဋ္ဌာန်းချက်ဒီကိုအမေရိကန်သမ္မတကရုတ်သိမ်းနိုင်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ကြောင်းပါခင်ဗျာ